အမေရိကန်နိုင်ငံအရှေ့ပိုင်းမယ်လန်းပြည်နယ်ဘော်တီမိုးမြို့မှာမြို့တော်ဝန်စတက်ဖနီရောလင်းစ်ဘလိတ်ကကာဖျူးညမထွက်ရအမိန်ကိုပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်ပါတယ်။ရဲတပ်ဖွဲ့ရဲ့အကြမ်းဖက်လုပ်ရက်တွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မြို့တော်ခန်းမမှာဆန်းဖို့တည်ကံပြီးဆန္ဒပြနေကြတဲ့အချိန်မှာပဲအခုလိုညမထွက်ရအမိန်ကိုရုပ်သိမ်းကြောင်းမြို့တော်ဝန်ကကြေညာလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းရဲကထင်းထိန်ထားစဉ်တည်ဆုံသွားခဲ့တဲ့အာဖရိကန်အမေရိကန်လူမဲလူငယ်ဖရက်ဒီဂရေးတည်ဆုံသွားပြီးတဲ့နောက်ဘော်တီမိုးမြို့မှာပြီးခဲ့တဲ့သတင်းပတ်အတွင်းအကြမ်းဖက်စုပမှုတွေဖြစ်ပေါ်ခဲ့တာပါ။ကာဖျူးညမထွက်အမိန်ကိုလိုအပ်တာနဲ့ပို့ပြီးပြဌာန်းမထားခြင်းဘူးလို့မြို့တော်ဝန်ရောလင်းစ်ဘလိတ်ကပြောပါတယ်။သူ့ရဲ့နံပါတ်1ဦးစားပေးလုပ်ငန်းဟာဘော်တီမိုးမြို့သူမြို့သားတွေနဲ့အများပြည်သူငြင်းကြမ်းလုံခြုံပြီးကြမ်းမာစွာနဲ့လူမှုဘဝဖူလုံရေးဖြစ်တယ်လို့မြို့တော်ဝန်ကပြောပါတယ်။ ACLU အမေရိကန်အများပြည်သူလွတ်လပ်ခွင့်တမကနဲ့စီးပွားရေးလုပ်ငန်းရှင်တွေကကာဖျူးထုတ်လိုက်တဲ့အပေါ်ဝေဖန်ကန့်ကွက်ခဲ့ကြပါတယ်။မြို့တော်ဝန်ကကာဖျူးရုပ်သိမ်းကြောင်းကြေညာအပြီးသိမ့်မကြခင်မှာပဲဒီနယ်အတွင်းတခြားမြို့တွေကနေမြို့လုံးကျုံရေးအတွက်ခေါ်ထားတဲ့စစ်သားနဲ့ရဲတပ်ဖွဲ့ဝင်4000ကျော်ဟာမြို့ကနေစတင်ပြန်လည်ထွက်ခွာနေပြီလို့ပြည်နယ်အုပ်ချုပ်ရေးမှူးလယ်ရီဟိုဂန်ကပြောပါတယ်။ဒါပေမဲ့မြို့မှာအရေးပေါ်အခြေအနေကြေညာထားတာကိုတော့အဲ့ဒီလုံးကျုံရေးတပ်ဖွဲ့တွေပြန်လည်ထွက်ခွာမသွားမချင်းပြန်ရုတ်သိမ်းဥမှမဟုတ်သေးဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးလယ်ရီဟိုဂန်ကပြောပါတယ်။